This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မနက်ငယ်သူနိုင်ငံသားအပေါင်းတဘာဝပီးဆရာနာရှင်ပီးတို့ကနေကင်းဝေးပြီးကိုစိတ်နှပါပေးကင်းလုံးကြုံကြပါစေလို့ဗီဒီယိုညူးချီခွေသားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။အခုချိန်ကစပြီးအပီလာ၁၈ရက်နေ့ရဲ့ဗီဒီယိုညူးချီညပိုင်းစီစဉ်တွေကိုစတင်ထုတ်ဝင်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ဗီဒီယိုညူးချီရဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့မျိုးဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဧပြီလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေຢູ່နိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့စင်ကူးမြို့နယ်ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်အမျိုးသမီးတအူးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းပြုံးလွင်ခရိုင်စင်ကူးမြို့နယ်နတ်တောင်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အမျိုးသမီးတဦးတည်ဆုံခဲ့တယ်လို့ပြည်ဝင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကပြောပါရီမနေ့ကမြန်မာနှစ်စန်းတရက်နေ့ည8:15မိနစ်ခန့်အချိန်မှာနတ်တောင်ကြီးရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အသက်50အရွယ်အမျိုးသမီးတဦးတည်ဆုံကအရက်သားပြည်သူ4ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါရီစစ်ကောင်စီဟာပြည်ဝင်ခရိုင်အတွင်းမှာရှိတဲ့စင်ကူးမတရားတပိတ်ချင်းနဲ့မူကုံမြို့နယ်တို့ကိုဒီလာတဲမှာလေကြောင်းကနေတိုက်ခိုက်တာတွေဇက်တိုက်လုပ်ခဲ့တာကြောင့်အရသာပြည်သူတေဆုံးထိခိုက်မှုတွေရှိခဲ့တယ်လို့သိရပါတယ်။တကြံအတက်နေ့ဖြစ်တဲ့ဧပြီလ16ရက်နေ့နေ့လယ်12နာရီဝန်းကျင်အချိန်တုန်းကလေစင်ကူးမြို့နယ်တွေကတရုတ်ပင်ရွာမြောက်ဘက်မှာရှိတဲ့ငကမောက်တောင်မုတ်ဦးအနီးငကမောက်တောင်မုတ်ပေါက်အနီးကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ10ဦးထိခိုက်ဒဏ်ရာရခဲ့ပါသေးတယ်။စစ်ကောင်စီကအပြစ်ရထားမယ်လို့ကြေညာထားပေမဲ့တကြံကာလနဲ့21ရက်နေ့လိုအခါကြီးရဲ့ကြီးတွေမှာတော့လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာကြောင့်စစ်ကောင်စီရဲ့အပြစ်ရကြေညာထားတာကိုမယုံကြည်ကြဘူးနဲ့ဘုံခိုခြင်းတွေတူးထားကြဖို့ပြင်းလွင်ခရိုင်ပကဖကတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီမကွေးအချင်းထောင်အချင်းဦးစည်းဝန်ထမ်းများရဲ့တနက်ပြစ်ခတ်မှုကြောင့်နိုင်ငံရေးအကျဉ်းသားစောရွှေအောင်အပါအဝင်နိုင်ချင်းနှစ်ဦးအ ਨੇ ဆုံးတည်ဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးအချင်းထောင်အချင်းဦးစည်းဝန်ထမ်းများရဲ့ထောင်ဘူးဝါနဲ့ကင်းမျော်စင်မှတနက်ပြစ်ခတ်မှုကြောင့်ထောင်တွင်းဓမ္မယုံမှနေတဲ့နိုင်ငံရေးအကျဉ်းသားစောရွှေအောင်အပါအဝင်နိုင်ငံရေးအကျဉ်းသားနှစ်ဦးအ ਨੇ ဆုံးတည်ဆုံးခဲ့ပါတယ်။ဧပြီလ23ရက်နေ့မှာမကွေးအချင်းထောင်အရှိမလိုကယ် PDF အဖွဲ့များနဲ့စစ်ကောင်စီလက်အောက်ခံတပ်များတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဧပြီလ23ရက်နေ့ထောင်ရှိတိုက်ပွဲဖြစ်ပွားနေစဉ်ညနေ6နာရီဝန်းကျင်အချိန်မှာအချင်းထောင်တွင်းမှာလည်းအချင်းဦးစည်းဝန်ထမ်းများနဲ့အချင်းသားများကြားတင်းမာမှုအချို့ဖြစ်ပွားခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကဖော်ပြထားပါတယ်အဆိုပါထောင်တွင်းအကျဉ်းသားများနှင့်ဝန်ထမ်းများကြားတင်းမာမှုနှင့်ထိတွေ့မှုအတွင်အကျဉ်းဦးစည်းဝန်ထမ်းများ၏ထောင်ဘူးဝနှင့်ကင်းမျော်စင်မှတနက်ပြက်ခတ်မှုကြောင့်ထောင်တွင်းဓမ္မယုံမှနေတဲ့နိုင်ငံရေးအကျဉ်းသားစောရွှေအောင်အပါအဝင်နိုင်ချင်းနှစ်ဦးအ ਨੇ ဆုံးတည်ဆုံးခဲ့ရပြီးတော့နိုင်ငံရေးအကျဉ်းသားနှင့်အကျဉ်းသားများစွာထိခိုက်ဒဏ်ရာရရှိက၅ဦးထက်မနည်းဆေးဝါးကုသမှုခံယူနေရတယ်လို့သိရပါတယ်ခင်ဗျာဆလဘီဗမာပြည်သူလွတ်မြောက်ရေးတပ်တော်နဲ့လက်တွဲပြီးတော့ဆရာနာရှင်အမြင့်ပြည့်ချေမှုန်းရေးတိုက်ပွဲတွေဖော်ဆောင်ဖို့အသင့်ရှိတယ်လို့ MDY PDF ကပြောတဲ့သတင်းကိုတင်ပြပေးပါမယ်။ဗမာပြည်သူလွတ်မြောက်ရေးတပ်တော် BBLA နဲ့လက်တွဲပြီးတော့ဆရာနာရှင်အမြင့်ပြည့်ချေမှုန်းရေးနဲ့ Federal Democracy ရရှိရေးတိုက်ပွဲတွေဖော်ဆောင်ဖို့အစဉ်အသင့်ဖြစ်နေတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကပြောကြားလိုက်ပါတယ်။မနေ့ကဧပြီလ18ရက်နေ့မှာကြာရောက်တဲ့ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BBLA တ တက်တီထောင်ချင်းလေးနှစ်ပြည့်အခမ်းအနားကိုပေးပို့တဲ့ကွန်ပျူတာဝန်လွာကနေ MD1 PDF ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BBNL ဟာဆရာနာရှင်အမြင့်ပြတ်ချီးမွမ်းရေးနဲ့ Federal Democracy ရရှိရေးအတွက်တိုက်ပွဲမှာရှေ့ဆုံးကနေရိုးရိုးချွန်ချွန်တိုက်ပွဲဝင်နေတဲ့တိုက်စွမ်းကြီးပြေဝပြီးတော့ခိုင်မာစနစ်ကြတဲ့တက်တော်ဖြစ်တယ်ဆိုတာကိုလေးလေးနက်နက်အတိအမှတ်ပြုတ်အပ်တဲ့အကြောင်းလဲပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့တာဝန်လွှာမှာဖော်ပြထားပါတယ်။ BBNL စတင်မွေးဖွားရာမြန်မာနိုင်ငံတောင်ပိုင်းကရင်ပြည်နယ်မှာတည်းမဟုတ်ဘဲရှမ်းမြောက်ဒေသနဲ့အညာဒေသတွေအထိစစ်မျက်နှာတိုးချဲ့ဖွင့်လှစ်လာနိုင်တာဟာຫນွေဦးတော်လှန်ရေးအတွက်အလွန်အရေးပါပြီးတော့ကောင်းမွန်တဲ့ခွန်အားတစ်ခုအဖြစ်ယုံကြည်တယ်လို့လည်းအတည်ပြုထားပါတယ်။ဒါအပြင်ဗမာပြည်သူ့လူမျိုးရေးတပ်တော် BBNL ရဲ့၄နှစ်တာခရီးကျန်းမှာအသက်သွေးချွေးနဲ့ကိုလက်အင်ကာစွန့်လွတ်ပေးဆက်ခဲ့ရတဲ့စစ်သည်တွေအတွက်လည်းဥညွတ်ဂုဏ်ပြုပါတယ်လို့ MD1 PDF ရဲ့တောင်းလွှာမှာဖော်ပြထားပါတယ်ခင်ဗျာ။ဆလဘီရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပါကာဖာမှနှစ်စန်းတည်းရဲ့နေ့မှာတကြီးပူဇော်ပွဲကျင်းပပြီးတော့ရိတ်ခါနဲ့ငွေသားများတက်ရွယ်ကြီးသူများကိုပေးအပ်ကတော့ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပါကာဖာမှနှစ်စန်းတည်းရဲ့နေ့မှာတကြီးပူဇော်ပွဲကျင်းပပြီးရိတ်ခါနဲ့ငွေသားများတက်ရွယ်ကြီးသူများကိုပေးအပ်ကတော့ခဲ့တယ်လို့သိရပါဗျာ။1386ခုနှစ်မြန်မာတက်ကရစ်နှစ်စန်းတည်းရဲ့နေ့မှာရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖမှຫນွေဦးတော်လန်ရေးအတွင်း၄ချိန်မြောက်တကြီးပူဇော်ပွဲပြုလုပ်ပြီးတော့ကုသိုလ်ယူခဲ့တယ်လို့သိရပါဗျာခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
သတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုလူဦးမှုကဖတ်ကြားတင်ပြပေးပါရမရှင
်။မင်္ဂလာညချမ်းမ2025ခုနှစ်ဧပြီလ18ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့လူဦးမှုမှာပထမဆုံးသတင်းကတော့အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးတွန်းမြှင့်မှုအပအဝင်မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီများပေးရေးNUG ဝန်ကြီးချုပ်နဲ့အာဆီယံဥက္ကဋ္ဌမလေးရှားဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးတဲ့တဲ့တင်ဖြစ်ပါတယ်။အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးတွန်းမြှင့်မှုအပအဝင်မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီများပေးရေးမြို့သားညီညွတ်အစိုးရ NUG ဝန်ကြီးချုပ်နဲ့အာဆီယံဥက္ကဋ္ဌမလေးရှားဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးခဲ့တယ်လို့ NUG ကထုတ်ပြန်ပါတယ်။မြို့သားညီညွတ်အစိုးရ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မလေးရှားဝန်ကြီးချုပ်အန်မွာတို့ဒီကနေ့ဧပြီလ18ရက်နေ့မှာအွန်လိုင်းကတက်ဆင့်တွေ့ဆုံခဲ့တာကို NUG ကတရားဝင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြူသားညီညွတ်အစိုးရပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့အာဆီယံလက်ကျဥက္ကဋ္ဌမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်တို့တယ်လီကွန်ဖရင့်ကတက်ဆင့်တွေ့ဆုံခဲ့ရမှာအာဆီယံဥက္ကဋ္ဌနဲ့တကွာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ဆက်သွယ်ဆောင်ရွက်နိုင်ရေးပအဝင်မြန်မာပြည်သူများထံသို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထိရောက်စွာပေးဖို့ဖြန့်ဝေနိုင်ရေးစတဲ့ကိစ္စတွေကိုယင်းနှစ်ပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အာဆီယံဥက္ကဋ္ဌမလေးရှားဝန်ကြီးချုပ်အန်ဝါဟာထိုင်းနိုင်ငံဘန်ကောက်မြို့မှာဂျမစစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်နဲ့မနေ့ကဧပြီ18ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ငလင်ပေးတင်သူတွေလူသားစာနာအကူအညီလိုအပ်နေတာနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အခြေအနေကိစ္စတွေဆွေးနွေးခဲ့ကြတယ်လို့မလေးရှားဝန်ကြီးချုပ်ကသူ့ရဲ့လူမှုစာမျက်နှာကနေအသိပေးထားပါတယ်ရှင်။ဆက်လက်တင်ပြမယ့်သတင်းကတော့ရန်ကုန်ခြေစိုက်တက္ကသိုလ်ကျောင်းသားများတမကကိုဖျက်သိမ်းလိုက်ပြီးနိုင်ငံဦးဆောင်မှုတာဝန်တွေဆက်လက်ထမ်းဆောင်မယ်လို့တက္ကသိုလ်များရန်ကုန်ကြေညာတဲ့သတင်းပဲဖြစ်ပါတယ်။ရန်ကုန်ခြေစိုက်တက္ကသိုလ်ကျောင်းသားများတမကကိုဖျက်သိမ်းလိုက်ပြီးနိုင်ငံဦးဆောင်မှုတာဝန်တွေကိုပခုံးပြောင်းထမ်းဆောင်မယ်လို့တက္ကသိုလ်များရန်ကုန်ကကြေညာလိုက်ပါတယ်။ဖွဲ့ဖျက်သိမ်းကြောင်းနဲ့နိုင်ငံဦးဆောင်မှုလွှဲပြောင်းကြောင်းဆိုတဲ့ထုတ်ပြန်ချက်တစ်စောင်ကိုဧပြီလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ပြီးကျောင်းသားတို့နဲ့ပြည်သူလူထုတရားလုံးကိုအသိပေးလိုက်တာဖြစ်ပါတယ်။ရန်ကုန်ခြေစိုက်တက္ကသိုလ်ကျောင်းသားများတမကတက္ကသိုလ်များရန်ကုန်အနေနဲ့စစ်တပ်အာဏာသိမ်းယူခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကတည်းကအာဏာသိမ်းစစ်တပ်ကိုစန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်တာကျောင်းသားလက်ရုံတက်တော် SAF ဖွဲ့စည်းပြီးလက်နက်ကိုင်နီးနဲ့တော်လှန်ခဲ့တာလေးနှစ်ကျော်လာခဲ့ပြီလို့ဆိုပါရယ်ဒီလက်နှစ်အတွင်းမှာစစ်တပ်ရဲ့မတရားဖမ်းဆီးခြင်းခံရပြီးရဆက်စွာနှိပ်စက်ခံရတာကျင်းအောင်တွေရောက်တာကြောက်ဆုံးခဲ့ရတာနဲ့ကိုလက်အင်ကဆုံးရှုံးရတာတွေရှိခဲ့တယ်လို့သိရပါရယ်တက္ကသိုလ်များရန်ကုန်ဟာကျောင်းသားသမဂ္ဂတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးလက်ရှိမှာကျောင်းသားတို့နဲ့ဝေးကွာနေတယ်လို့ခန့်စားရတဲ့အတွက်မလ21ရက်နေ့ကစတင်ကျင်းပခဲ့တဲ့ရေးပုံညီလာခံမှာဆုံးဖြတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းတက္ကသိုလ်များရန်ကုန်ရဲ့ကိုစားပြုမှုကိုသက်ဆိုင်ရာကျောင်းသားတို့ထံပြန်လည်အပ်နှင်းလိုက်ပြီးရန်ကုန်ခြေစိုက်တက္ကသိုလ်ကျောင်းသားများတမကကိုလည်းဖျက်သိမ်းလိုက်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် ရန်ကုန်ခြေဆိုင်တက္ကသိုလ်ကျောင်းသားများတမကကိုဖျက်သိမ်းလိုက်ပြီးမြဲသက်ဆိုင်ရာကျောင်းသားတမကများအနေနဲ့လက်ရှိတော်လိုင်းမှာကျောင်းသားဒုနဲ့တကွပြည်သူလူထုတရားလုံးနဲ့ဆက်လက်ရည်တည်နေမှာဖြစ်တယ်လို့လည်းအတည်ပြုထားပါတယ်ရန်ကုန်ခြေဆိုင်တက္ကသိုလ်ကျောင်းသားများတမကဟာတော်လိုင်းကာလာလေးနှစ်အတွင်းမှာကျောင်းသားလက်ရုံးတက်တော် SAF ကိုနိုင်ငံဦးဆောင်မှုပြုတဲ့မိခင်ဖွဲ့စည်းအနေနဲ့ရည်တည်ခဲ့တာမှန်ပေမဲ့ဆက်လက်ချီတက်ရအောင်မဲ့တော်လိုင်းခေချမ်းမှာပုံမချစ်လက်အားကောင်းတဲ့ဖွဲ့စည်းဖြစ်လူထုနဲ့အတူဆက်လက်ရည်တည်ချီတက်သွားမယ်လို့သိရပါတယ်ခုလိုပုံမချစ်လက်အားကောင်းတဲ့ဖွဲ့စည်းဖြစ်လူထုနဲ့အတူဆက်လက်ရည်တည်နိုင်မှုအတွက်ကျောင်းသားတက်ဦးကျောင်းသားလက်ရုံးတက်တော်အနေနဲ့နိုင်ငံရည်တည်ချက်နိုင်ငံဦးဆောင်မှုတာဝန်တွေကိုပကုံးပြောင်းဆက်ခံပြီးတော်လိုင်းခေချမ်းကိုဆက်လက်ချီတက်သွားမယ်လို့ရန်ကုန်ခြေဆိုင်တက္ကသိုလ်ကျောင်းသားများတမကကထုတ်ပြန်ထားပါတယ်ရှင်ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ငလင်တန်းကျောက်မြန်မာနိုင်ငံမှာကျောင်း2000နီးပါးထိခိုက်ပျက်စီးခဲ့ရပြီးကလေးသိန်းမများစွာဟာစာသင်ခန်းတွေဆရာဆရာမတွေမရှိဘဲကျန်ခဲ့ကြရတယ်လို့ဆိုတဲ့သတင်းဖြစ်ပါတယ်ငလင်တန်းကျောက်မြန်မာနိုင်ငံမှာကျောင်း2000နီးပါးထိခိုက်ပျက်စီးခဲ့ရပြီးကလေးသိန်းမများစွာဟာစာသင်ခန်းတွေဆရာဆရာမတွေမရှိဘဲကျန်ခဲ့ကြရတယ်လို့ UNOCHA မြန်မာကဖော်ပြပါတယ်အကြသေးခင်ကငလင်းတဲကြောင့်မြန်မာနိုင်ငံမှာကျောင်း2000နီးပါးထိခိုက်ပျက်စီးခဲ့ရပြီးကျောင်းများစုကိုလည်းအရာအလုံးဆုံးရှုံးခဲ့ကြရတဲ့မိသားစုတွေအတွက်ယာယီခိုးလုံစရာနေရာအဖြစ်ပြောင်းလဲအသုံးပြုနေရပါတယ်။ကလေးသိန်းမများစွာဟာသူတို့ရဲ့စာသင်ခန်းတွေဆရာဆရာမတွေမရှိဘဲကျန်ခဲ့ကြပါတယ်။စာသင်ကြားဖို့နဲ့ကစားဖို့တောင်အခြေခံပစ္စည်းတွေမရှိကြတော့ပါဘူး။သူတို့ရဲ့ပညာရေးနဲ့ပုံမှန်ဘဝကိုပြန်လည်ရရှိဖို့ခွင့်လန်းတွေဆုံးရှုံးနေကြရပါတယ်လို့ဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာမိဘအဖွဲ့တွေဟာထိခိုက်မှုပြင်းထန်ဆုံးတွေကကလေးတသိန်းတသောင်အတွက်အကူအညီတွေပေးအပ်ဖို့ဆောင်ရွက်နေပြီးဘေးကင်းတဲ့သင်ကြားရေးနေရာဆရာဆရာမတွေအတွက်သင်တန်းနဲ့အဓိကလိုအပ်တဲ့သင်ကြားရေးပစ္စည်းတွေထောက်ပံ့သွားမှာဖြစ်တယ်လို့ဆိုပါရယ်။မလ28ရက်မိုးလွယ်ပိုင်းစကိုင်းမြို့ဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့အင်အား9.9အဆင့်ရှိအင်အားပြင်းစကိုင်းငလင်လှုပ်ခတ်မှုတွင်လူပေါင်း3000ကျော်သေဆုံးခဲ့ရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာဂီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနက်ဖြန်အပီလ19ရက်နေ့တော်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်လီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတင်တင်တင်ကနေတင်ထူထပ်နိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျွန်းမဒေသတွေနဲ့မုတ်တမကွေတို့မှာလီဟာအနောက်မြောက်ဘက်ကနေတနအီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်တနင်္လာရီကန်ယူရံမှာလီဟာရှေ့ရှေ့မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်မိုးအခြေအနေကတော့ချင်းပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ကြမကွေးတိုင်း၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့နေရာစိတ်စိတ်ကနေနေရာကျဲကျဲမိုးရွာသွန်းနိုင်ပါတယ်။နေအပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေအပူချိန်တွေလျော့ကျနိုင်ပါတယ်။မြူအခြေအနေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကျဆင်းမှုလျော့ကျနိုင်ပါတယ်ရှင်။
ရွေးညူကြီးရဲ့ညပိုင်းစီစဉ်တွေကိုဆက်လက်အတန်းလှုပ်ပေးနေပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့တည်င်းနဲ့အတူလူထုစကားသံအစီအစဉ်ဖြစ်တဲ့သခိုင်းငလင်ကြီးလှုပ်ခတ်ခြင်းငလင်ဘဝချက်နဲ့အနီးဆုံးရှိဘဒူရွာစစ်ဆောင်မိသားစုဝင်များငလင်တံကိုတိတိတတ်တာခံစားခဲ့ရဆိုတဲ့တည်င်းနဲ့အတူလူထုစကားသံအစီအစဉ်ကိုတော့လူဦးလီပြေကတင်ဆက်ပေးထားပါတယ်ရှင်။ရေဒီယို NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့တရင်နဲ့အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။စကိုင်းငလင်ကြီးလှုပ်ခတ်ခြင်းငလင်ဘိုအကျက်နဲ့အနီးဆုံးမှာရှိတဲ့ဗဒူစစ်ဆောင်မိသားစုဝင်များငလင်တံကိုတိတိတတ်တာခံစားခဲ့ရပါတယ်။ဒီတရင်ကိုရွှေညာမောင်ကပေးပို့ထားတာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့နမက်လာ28ရက်နေ့ကစကိုင်းငလင်ကြီးလှုပ်ခတ်ချိန်မှာငလင်ဘိုအကျက်အနီးမှာရှိနေတဲ့ဘဒူရွာကစစ်ဆောင်မိသားစုဝင်တွေငလင်တံကိုတိတိတတ်တာခန်းစားခဲ့ရတာဖြစ်ပါတယ်။ရေမြက်ကြီးအင်းဆက်ကစရေးအနောက်ကျေးရွာပိုင်ထန်းတော်မှာမိခိုနေကြရတဲ့ဘဒူရွာစစ်ဆောင်အမျိုးသမီးကငလင်လှုပ်ခတ်ချိန်မှာကြုံတွေ့ခဲ့ရတာကိုအခုလိုပြောပါတယ်
။အော်မိသွေးဖုတ်နေတာလို့မိသွေးချင်းနဲ့တင်လို့ပတ်ချာရမ်းရောပြန်နေကြ။အဲ့တဲ့ဒီမှာအဲ့လိုနေရတာကြောက်နေရတာပါပဲ။အိုးငုံနေတာပါနေလိုက်ရိုင်းထိုးလို့နေရတာရောဘောရွာမိချိုတော့လေဒီဘက်ပြေးလာတာပေါ့ဇကိုင်းဇကိုင်းကနေပြီးတော့ခါဒီဘက်အဲကက်ဆက်နေရလာပြီးကတာပေါ့ဒီဟာတွေလည်းသဘောကောင်းလို့တော်ပါသေးတယ်ဆင့်ချင်နေရလဲထားလို့လေအဲဒီအဲ့လိုလုပ်သွားနေရတာပဲအခုအလုတ်ကမရှိဘူးဘဲမှလည်းမသွားတာဘူးဘဲမှလည်းမလာတာဘူးဒီမိသွေးလေးခင်းခုန်နေတော့ဖုတ်ထားနေရတာပဲ
စကိုင်းငလျင်ကြီးနဲ့ပတ်သက်ပြီးနိုင်ငံတည်တည်ကငလျင်ဘိုအချက်တွေကိုထုတ်ပြန်ခဲ့ရမှာထိုင်းနိုင်ငံကထုတ်ပြန်တဲ့ဘိုအချက်နဲ့အမေရိကန်ပြည်အောင်စုအမျိုးသားငလျင်သတင်းချက်လက်ဌာန USGS ကထုတ်ပြန်တဲ့ငလျင်ဘိုအချက်နေရာနှစ်ခုကစစ်ရေးအနောက်ရွာအတွင်းမှာပဲနှိစက်မှုရှိခဲ့ပါတယ်။အဲ့ထဲက USGS ကထုတ်ပြန်တဲ့ငလျင်ဘိုအချက်နေရာမှာမြေရင်းပူချိန်ကြောင့်ဒေသအခေါ်ပြိုမြက်တွေလောင်ကျန်းနေတာကိုတွေ့ရှိရပါတယ်။ဒီအခြေအနေကိုစစ်ရေးအနောက်ရွာသားတွေနဲ့အတူဘိုအချက်နေရာကိုလိုက်လံရှာဖွေခဲ့သူတို့ကအခုလိုပြောပါတယ်။
ခုလိုကျွန်တော်တို့ရောက်နေတဲ့နေရာကတော့ဗျာစစ်ရေးအနောက်ရွာရေမြကြီးရေခေါနေရပေါ့ဗျာ6သွေးရဲ့နေရပေါ့6သွေးရဲ့နေရရောက်နေတဲ့နေရမှာခုထူးခြားဖြစ်စေအနေနဲ့ကတော့မာတွေ့လဲဆိုတော့ဒီမှာအခုဟိုတော်မီးတပွဲမီးတောင်ထားတာမျိုးလည်းမဟုတ်ဖဲနဲ့တဘောဝမီးပုံစံမျိုးလောင်ထားတဲ့အနေထားမျိုးကိုတွေ့ရတယ်
စကိုင်းငယ်ရင်ကြီးကြောင့်ဆေးရည်အနောက်ကျေးရွာအနီထရောတဲကဘသူကျေးရွာသူကျေးရွာသားတွေမိကိုရာတဲကုန်းကြီးမှာအပျက်စီးကြီးကြီးမားမားမရှိခဲ့ပေမဲ့ဆေးရည်အနောက်ရွာထဲမှာတော့ဖះနဲ့နေအုတ်တိုင်းများပြိုကျတာနေမီးပိုဆောင်အချို့ပြိုကျတာဆရာတွေဖြစ်ပွားခဲ့ပြီးအမျိုးသမီးတူထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဆေးရည်အနောက်ကျေးရွာကိုရောက်ရှိလာတဲ့ဘသူစစ်ရှောင်မိသားစုဝင်တွေနေထိုင်ခဲ့ရာဘသူကျေးရွာဟာစီးပွားရေးပြည်လဲတဲ့ကျေးရွာကြီးတစ်ရွာဖြစ်ပြီးရေမြက်ကြီးအင်းကိုလည်းဘသူအင်းလို့ခေါ်ဆိုခဲ့ကြပါတယ်ပြီးခဲ့တဲ့2023ခုနှစ်မေလ19ရက်နေ့ကစပြီးစကိုင်းမြို့အနောက်ဘက်ဆယ်မိုင်အကွာမှာရှိတဲ့ရင်းမြက်ကြီးအင်းဘေးရွာတွေကိုစကိုင်းမြို့အခြေဆိုင်တပ်မ33ကစစ်ကြောင်းထိုးလာခဲ့ပြီးတဲ့နောက်ဒေသခံတော်လှန်ရေးပူးပေါင်းအဖွဲ့တွေနဲ့တိုက်ပွဲဆက်လိုက်ဖြစ်ပွားခဲ့ပါတယ်။အဲ့နောက်ဗဒူရွာကြီးကိုအကြမ်းဖက်စစ်တပ်ကမီးရှို့ဖျက်ဆီးခဲ့ပြီးဒေသခံတွေလည်းနှီးဆက်ရာဆေးရည်အနောက်ကျေးရွာအပါအဝင်အခြားကျေးရွာများကိုစစ်ရှောင်ခဲ့ကြရတာဖြစ်ပါတယ်။အခုခါမှာတော့စကိုင်းကောင်းမှုတော်ဖះအရှိမြောက်ဘက်ကကျေးရွာတွေဟာပြည်သူတော်လှန်ရေးအဖွဲ့များကြီးစိုးရာပြည်သူနယ်တွေဖြစ်လာခဲ့ပြီးဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့တရင်တော့ရွှေညာမောင်ကပေးပို့ထားတာဖြစ်ပါတယ်ရှင
်တော်ရရှင်များရှင်အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လှန်ရေးအောင်နမိတ်ဒေဂီတာအနေနဲ့အေဝမ်ဆက်ရညာရေးသားပြီးရာဇာဝင်းတင့်တည်ဆူထားတဲ့ပြည်တော်ဝင်လူအမည်ရတဲ့တော်လှန်ရေးအောင်နမိတ်ဒေဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
အဲ့ဒါလည်းမတွေ့ကြနဲ့ရှေ့ဆက်ကစီမံ ွဲလူကြရဲ့မခံနိုင်ဘူးအထူးပင်မှတ်ကြလေအရင်လိုပျော်ပျော်ရွှင်ရွှင်နဲ့မြို့မှာเธอโซ่เสียแม้แต่คิดถึงหนูยาอาเห็นตองเด้บินอากาศรอยอกเฉยนี้ลงลาเป็นดอดอมะมะมะมาโรเยอะเต้สวยชิไม่เสียคิดดาเวอากาศรอยอกเฉยนี้ลงลาเป็นดอดอมะมะ
ရန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လင်ရေးကပြအနေနဲ့မြုံမုံရေးတာပြီးရန်နိုင်ရွတ်ဖတ်ထားတဲ့ငလင်ရေးတဲ့နှွေပကြီးလို့အမည်ရတဲ့တော်လင်ရေးကပြကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်။ငလင်ရေးတဲ့နှွေပကြီးမျက်ရည်ဇက်တွေလားသွေးဇက်တွေလားအနီရောင်နမိတ်ပုံတွေကသွေးနဲ့မျက်ရည်ယောနှော့လို့မိုးချိန်သလိုဖြက်အားဖြင့်ဘုံတန်နေလားတနတ်တန်နေလားလှုပ်ကာတန်တွေကတောလဲသလိုမြည်ဟီးလို့ပြိုကျတန်တွေကြားဘဲပြေးပြေးလိုက်လောင်နေတဲ့တောကမိများအတန်ရောင်ရောင်အတန်ငွေငွေရင်နှင်းစရာအနှိမ့်ထာယုံတွေကြားတိုးဖြော့ပြတောင်းခံလို့တောင်းပန်တယ်များကုပါကဲပါလေတိုင်ကွဲလူအာပေါင်းချစ်អော်လိုက်တဲ့အတန်နတ်နတ်တွေနောက်ဆုံးညီတော်သမားတပါတက်ဆိုင်သူမိသားစုဝင်တွေကြားအမျိုးသမီးတွေကမျက်ခွန်တွေမှုမောက်လို့အမျိုးသားတွေကမျက်တွင်းအချိုင်သာလူမမဲသားသမီးငယ်တွေကအကြောက်တရားကြီးစိုးနေတဲ့မျက်လုံးလေးကလေးကလေးနဲ့မိသားစုကောင်းငယ်ဟာဘယ်တော့မှကျေမဆုံတော့ဘူးဘာမှမရှိတဲ့ဘဝတွေကနေဘာမှမရှိကြတော့တဲ့အသက်ခံတာများတမိုင်းဝင်များလဲပြိုပျက်စီးလို့လူသားချင်းစာနာထောက်ထားသူတွေစီကခိုးယူစားသုံးကြမယ်မအားလာနဲ့အပေါင်းပါများဒီနွေဟာမျက်ရည်လေးနဲ့ဒီနွေဟာပူပြီးပူပြင်းလောင်မြိုက်လို့ဒီနွေဟာငိုကြွေးတဲ့နွေနဲ့အိုအောတုန်နေဒီနွေဟာဖျားစီတွေမရှိဒီနွေဟာသွေးတွေနဲ့လက်ပံပွင့်နေဒီနွေဟာမြို့ရွာပြက်တွေနဲ့ထီးချမ်းနေဒီနွေဟာအသက်တွေနဲ့ထတ်တူရွက်ချောက်တွေကြွေတယ်ဒီနွေဟာစစ်အာဏာရှင်အပေါင်းပါနဲ့ခွေးယူတွေကိုပို့မျိုးစေတယ်ဒီနွေဟာငလင်ရေးတဲ့ပကြီကားချံမြူမုံ
ကိုနာတော့တတ်စီနေတဲ့ပြည်သူများရှင်အခုနောက်ဆုံးအနေနဲ့အမျိုးသမီးကဏ္ဍအနေနဲ့တင်ဆက်ပေးချင်တာကတော့တော်လန်ရဲ့အောင်မြင်ခြင်းအလှကပအပိုင်း159ကိုဖလော်ရာဟန်မှတင်ဆက်ပေးထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်စာရေးမယ်ဆိုတော့အတွေးတွေရဲ့တပတ်တာစိတ်အခြေအနေရဲ့ကိုပြန်လည်သုံးသပ်ဖြစ်ခဲ့မိတယ်အဲ့အချိန်မှာငလင်းလျံဝန်းမှာရှိနေသူပြည်သူချို့အတွက်တော့ကောင်းငင်လေးရင်အန်တရာကင်းပေမဲ့ အချိန်ခါမရှိကြားနေရတဲ့လေရင်တန်ကတော့ရက်တန်နေတယ်ဆိုတာမရှိပါဘူးယနေ့ချိန်ထိလဲကောင်းငင်မလေရင်အန်ဒီရဲကိုပြည်သူတွေရင်ဆိုင်နေကြရစေပါပဲစစ်ဆိုတာနိုင်ကျင်တဲ့စိတ်နဲ့တိုက်လို့ရပေးမယ်အဲ့နိုင်ကျင်တဲ့စိတ်မှာရုပ်မာတဲ့စိတ်ကကြီးဆိုးလာရင်ပြည်သူကိုပါအန်ဒီရဲပေးလာတာပါပဲဒါကိုတောင်းချမ်းသူလိုပဲတမုတ်တမုတ်မန္တလေးငလင်းလိုပဲတမုတ်တမုတ်တကယ့်ဖြစ်ရက်အမှန်တရားကပြည်သူကိုဖုံးကွယ်ထားလို့မရပါဘူးလေချောင်းတိုက်ခိုက်မှုမှာကလေးငယ်နဲ့အရက်သားပြည်သူများအများဆုံးထိခိုက်ခဲ့သလိုအသက်တွေပါဆုံးရှုံးခဲ့ရတယ်ဒါကိုစကားဆလက်အောက်ခံလက်ပါစီများကရက်ဖက်ပြည်သူနဲ့ကလေးငယ်များသည်တော်လန်ရေးတွင်ပေါင်းဝင်သူများနှင့်ဆက်ဆက်သူများဖြစ်သည့်အတွက်အခုလိုတည်ဆုံးရခြင်းဖြစ်သည်ဟုဝန်ခံထားသည်ဝန်ခံထားသူစစ်ကောင်စီလက်ပါစီမြစ်တီအထောက်ထားများနှင့်ပြည်သူများနှင့်ကလေးငယ်များကိုတည်စေခဲ့တာပါလေအာနာမြဲဖို့ဆိုသည့်လောက်ရတိုင်းမှာပြည်သူကမကြေမနက်မကြိုက်မနှစ်သက်ပါကစန့်ကျင်ခွင့်ရှိပါသည်အာနာရှင်သည်သူတို့ကိုစန့်ကျင်သူမြစ်သူကိုမဆိုးပြည်သူရဲ့အားကိုလက်နက်နဲ့ဖြုတ်ခွင်းခဲ့ကြတာကြီးပါပဲလူတိုင်းမှာမတရားမှုအတွက်စန့်ကျင်နိုင်သလိုအမှန်အမှားကိုပြောနိုင်သည့်အခွင့်အရေးကလူသားတိုင်းမှာရှိပါတယ်ဒီအခွင့်အရေးကိုခေါင်းဆောင်လုပ်မဲ့သူတယောက်ကလက်မခံနိုင်ဘူးဆိုရင်နိုင်ငံခေါင်းဆောင်တယောက်လို့ခံယူလို့သူကမြစ်သည့်အထိပ်ပဲနဲ့တိုင်းမြစ်ကိုတည်ဆောက်မှာလဲအမေးတိုင်းမှာအဖြေရှိပေမဲ့အဖြေတိုင်းသည်မိမိတို့လုံနေသည့်အလုံးနဲ့ထပ်တူဖြစ်ဖို့တော့လိုပါတယ်။နိုင်ငံတကာစာမျက်နှာမှာဆိုတာမြဝရီနဲ့မြမအတန်းဆိုသည့်ပြည်သူစိတ်မဝင်စားတဲ့တည်င်းချင်းပေါင်ချင်းတက်မှာဖြစ်ပျက်နေတာမဟုတ်ကြပါဘူး။ယခုလက်ရှိခေါင်းဆောင်ပဲဖြစ်ဖြစ်မင်းအွန်လိုင်းလက်ပါစေပဲဖြစ်ဖြစ်မိမိတို့ပြောလိုက်သည့်စကားတခွန်းသည်နိုင်ငံတစ်နိုင်ငံရဲ့ပုံရိပ်ကသက်သေဖြစ်သွားပါပြီ။ယနေ့အချိန်မှာစစ်တပ်မှဘုံကျဲနေသည့်လင်းရင်များသည်ရန်သူကိုဘုံကျဲနေခြင်းဖြစ်ပါပြည်သူကိုဘုံကျဲနေခြင်းဖြစ်ပါတယ်ရခင်အချင်းများမှလည်းပြည်သူဆိုတာလမ်းမပေါ်မှာစစ်သားများရဲ့အမေးများမရှိပားရိုက်နားရိုက်လဲခံခဲရတဲ့သူတွေပါကျမရေးပြောနေသည့်ကလက်တွေ့အရှိတရားတွေပါပဲနိုင်ငံတကာစာမျက်နှာမှာဆိုတာစစ်တပ်အတွက်လိမ်လို့ကောင်းသည့်မီဒီယာမဟုတ်တယ်လို့လိမ်သမျှကိုယုံကြည်သည့်မီဒီယာတွေမဟုတ်ပါဘူးကျမအတွက်တော့ပြည်သူတွေအချင်းချနိုင်သည့်အာဏာရှင်စနစ်ဆိုးဆိုတာဘယ်တော့မှပြည်သူကိုစေတနာမြစ်တာထားအုပ်ချုပ်မည်အစိုးရမဟုတ်ဘူးဆိုတာယနေ့အချိန်ဖြစ်ပျက်များကသက်သေပါပဲပြည်သူအားကိုအာဏာရှင်နိုင်ကကြီးစံတွေလို့မှတ်ယူထားကြတယ်ပြည်သူကအာဏာရှင်စနစ်ကိုမကြိုက်လို့ပဲဖြစ်ဖြစ်စစ်တပ်ကိုမကြိုက်လို့ပဲဖြစ်ဖြစ်စနစ်ကိုမကြိုက်လို့ပဲဖြစ်ဖြစ်စက်ကျင်သူတိုင်းကိုပြစ်မှတ်ထားပြီးလူမျိုးတုံးတက်ဖြတ်သည့်စနစ်ကြီးကိုကျင့်သုံးလာကြတယ်။ဒါတဲ့ဆိုတာကစစ်တပ်ပြောရဲဆိုခွင့်ရှိသူသတင်းထုတ်ပြန်သူပြောစကားကတရားဝင်နိုင်ငံတကာသတင်းမီဒီယာမှာကြေညာဝန်ခံလိုက်ခြင်းမှာပဲ။အဲ့အတွက်ကျမတို့ပြည်သူတွေပြောတဲ့နေတဲ့နဲ့မိမိရဲ့အသက်ကိုကာကွယ်စောင့်ချောက်ရမှာဖြစ်တယ်လို့တော်လန်ရေးဆိုတာပြည်သူပါဝင်နေတဲ့၍ပြည်သူတွေထောက်ခံဝန်ရံနေတဲ့၍တရှိနေမဲ့တော်လန်ရေးတက်ကြီးဖြစ်ပါတယ်။ဒီအတွက်ကျမတို့ပြည်သူတွေကပြည်သူတွေရဲ့ဆန္ဒကိုတောင်းခံနိုင်မရှိသည့်အစိုးရဖြစ်ချင်းသူများကပြည်သူတွေရဲ့တွန်းအားကိုကာကွယ်နိုင်စွမ်းရှိပါမလားဆိုတာပါပဲ။ဖြေကတော့အာနာရှင်ကောင်းဆောင်များကိုပြည်သူတွေနိုင်ရဖို့ဆိုတာတေချာနေပါပြီ။ပြည်သူတွေထိတယ်မကစီလုံးကြပါ။အန်ဒီရရှိနိုင်သည့်နေရာများတွင်နေထိုင်ကြသည့်ပြည်သူများမှလည်းမိမိတို့အသက်အိုးအိမ်စီစဉ်များကိုကာကွယ်ကြပါလို့တတိပေးရင်တော်လန်ရေးဤအောင်မြင်မှုအလှကဘာကိုတည်ဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။